င်သက်သမားအမန်နီယောမက်ခွန်ဟာပြင်သစ်ဝန်ကြီးချုပ်ပြည်ထောင်ဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပါတယ်။ပြင်သစ်နိုင်ငံပါရစ်ကိုပါဝင်နိုင်ငံတော်မှသတင်းသုံးပတ်သက်တိုက်ဆန္ဒပြနေကြတဲ့အကောင်ကြီးအဝါဝဆန္ဒပြတဲ့သူတွေကိုဘယ်လိုမျိုးအကောင်လုံးကိုင်တယ်ဖြင့်ရှင်းမဲ့ဆိုတာကိုသွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာဖြစ်ပါတယ်။ပါရစ်ကိုမှစနေနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကပရင်းပေါက်တွေကိုရိုက်ခွဲပြီးစိုးဆိုင်တွေကိုလူရဲခဲ့ကြသလိုအောက်ဒီ crime အထိမ်းအမှတ်မဦးကြီးကိုလည်းစီးရီနဲ့မုတ်ခဲ့ကြတာကြောင့်အတီးရုံအသွင်လိုဖြစ်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းပါရစ်မြို့မှာအဆိုးအဝါဆုံးလူမှုမငြိမ်သက်မှုနဲ့ဖြစ်လာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာ၊ဆိုင်တွေလူရခံရတာ၊အဆောက်အုံတွေမိရှုခံရတာ၊လမ်းသွန်းလမ်းလာတွေနဲ့တင်းလောက်တွေကိုချင်းချောက်ခံရတာအပါအဝင်အောက်ဒီ crime ကိုစီးရီနဲ့မုတ်သွားတာဟာမှန်ကန်တဲ့လုပ်ရည်တွေမဟုတ်ဘူးလို့သမမိုက်ခွန်ကပြောပါတယ်။စနေနေ့ကပါရစ်မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်23ယောက်ပါဝင်133ယောက်တရားရခဲ့ပြီးတော့လူ412ယောက်ကိုဖမ်းဆီးလိုက်တယ်လို့ပါရစ်ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့ကပါရစ်မြို့မှာလူပေါင်း900အလောက်900အပါဝင်နိုင်ငံတော်ဆန္ဒပြတဲ့သူ36000လောက်ရှိတယ်လို့လည်းပြည်ထောင်စုချုပ်ကပြောပါတယ်။ငြင်းငြမ်းသောဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အစိုးရပြောခွင့်ရကတိုက်တွန်းထားပါတယ်။ပြည်ထောင်စုတော်မှာလက်စီပါဝင်အခွင့်အရေးတိုးမြှင့်ကောက်ခံလာတာကိုမကျေနပ်လို့ဆန္ဒပြပွဲတွေဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။